အစ္စရေးပိုင်နယ်ထက်ကိုထောင်နဲ့ချီတဲ့ဒုံးကျည်တွေ drone တွေနဲ့တိုက်ခိုက်မယ်ဆိုတာကိုတိကျသတင်းရတဲ့အတွက်ဒါကိုဟန်တာဖို့တတိယအနေနဲ့မနေ့ပိုင်းလေဗရွန်နိုင်ငံအတွင်းမှာရှိတဲ့ Hezbollah စစ်အုပ်စုရဲ့ပစ်မှတ်တွေကိုတိုက်ခိုက်ခဲ့တာလို့အစ္စရေးလုံခြုံရေးအစည်းအဝေးတစ်ခုကနေပြီးတော့ video ကိုပြောပါတယ်။လေဗရွန်တောင်ပိုင်းဒေသက Hezbollah ရဲ့ထောင်နဲ့ချီတဲ့ဒုံးကျည်တွေနဲ့ drone ယာဉ်တွေပြင်ဆင်ထားတဲ့နေရာပေါင်း40ကျော်ကိုတိုက်လေရင်100လောက်နဲ့မနေ့၄ကြီး9နိုင်မတိုင်ခင်မှာတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ကပြောပါတယ်။ဟစ်ဘောလာအုပ်စုကိုအကြမ်းဖက်အဖွဲ့အဖြစ်နဲ့အမေရိကန်ပြည်ထောင်စုကသတ်မှတ်ထားတယ်လို့ပဲဒေသတွင်းအီရန်ကအဓိကအထောက်ပံ့ပေးထားတဲ့အဖွဲ့လည်းဖြစ်ပါတယ်။မနေ့9လကွယ်လောက်မှာတော့ဟစ်ဘောလာတို့ဘက်ကမြောက်ပိုင်းအစ္စရေးဒေသကိုဒုံးကျည်နဲ့ drone ယာဉ်150ကျော်နဲ့တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးစစ်သည်တူတေဆုံးပြီးတော့တော်များများထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်။လူမှုကွန်ရက်မီဒီယာတွေမှာတော့ဒုံးကျည်နဲ့ drone 300ကျော်နဲ့အစ္စရေးကိုတိုက်ခိုက်ခဲ့တယ်ဆိုပြီးတော့ဟစ်ဘောလာတို့ဘက်ကကြေညာပါတယ်။ဂျူလိုင်30ရက်နေ့တုန်းကဟစ်စ်ဘောလာထိတန်းတန်မှုဖူအတ်ရှူကာကိုအစ္စရေးဘက်ကလုံခြံတပ်ဖြတ်တဲ့ပုံမှာကနဦးတတုံပြန်မှုဖြစ်တယ်လို့ဟစ်စ်ဘောလာဘက်ကကြေညာပါတယ်။အစ္စရေးနိုင်ငံတွေကစစ်ဖက်နဲ့ရပ်ဖက်တွေနေရာတွေကိုတိုက်ခိုက်ဖြစ်စေဖို့ဟစ်စ်ဘောလာတို့ရဲ့အစီအစဉ်ကိုအစ္စရေးဘက်ကအတိအကျထောက်လိုင်းရရှိခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူရဲ့အမျိုးသားလူညွေးကြံပေးဟောင်းအစ္စရေးအရန်တပ်ဖွဲ့ရဲ့ဗိုလ်မှူးချုပ်ဂျက်ကော့နဂေလာ VOE ကိုစာနဲ့ပြောဆိုထားပါတယ်။